ခိုင်ပြည်နယ်မြောက်ပိုင်းမောင်နှောမြို့နယ်အတွင်းမှာအခြေအနေတည်ငြိမ်စပြုလာနေပြီဖြစ်တာကြောင့်စတင်ကြောင်းတွေကိုပြန်ဖွင့်ဖို့ပြင်ဆင်နေပြီဖြစ်ပါတယ်။ဒလောစင်မှာမြို့ပေါ်ကျောင်းတချို့ကိုစတင်ဖွင့်လင်းဖို့ရှိနေပြီးနောက်ပိုင်းမှာပဲကျေးလက်ကကျောင်းတွေကိုဖွင့်လင်းသွားမှာပါ။ဒီအကြောင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းတင်တော်ကိုမိုးစောကတင်ပြပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာအကြမ်းဖက်တိုက်ခိုက်တာတွေဖြစ်ပွားပြီးတဲ့နောက်ပိတ်ထားခဲ့တဲ့စာတင်ကျောင်းတွေကိုဒီအပိုင်းတွေအပြင်မှာပြန်လည်ဖွင့်လှစ်ဖို့ပြင်ဆင်နေပြီဖြစ်ပါတယ်။မောင်းတော်မြို့နယ်အပြင်မှာစာတင်ကျောင်း180လောက်ရှိတဲ့အနေနဲ့လောလောဆယ်မြို့ပေါ်ကျောင်းတချို့ကိုပြန်လည်ဖွင့်လှစ်ဖို့ပြင်ဆင်နေကြောင်းမောင်းတော်မြို့နယ်ပညာရေးမှူးဦးခင်အောင်ကပြောပါတယ်။
ကျောင်းပေါ်ကတော့စီစဉ်နေပြီ။ဒါပေမဲ့ဟိုတောင်နေရလောက်တော့မြို့ပေါ်ကျောင်းတွေကိုတပ်ပြီးလို့ဖွင့်မယ်။မြို့ပေါ်ကဒီလိုကြောင့်လေးကြောင့်သပ်ပုံနဲ့အစားသမားတွေကိုလည်းစစ်ခနဲနဲ့လောက်သွားပြီးတော့ဟိုတာဝန်ချက်တဲ့တရားကိုလာပါဆိုပြီးတော့ခေါ်ထားတယ်။ခေါ်တော့ခလေးတွေလေးပြန်လာကြမှာဆိုတော့ဒီမျိုးပေါ်ကြောင့်တွေကိုပထမဆုံးဖွင့်လိုက်မှာပေါ့
။မျိုးပေါ်ကြောင့်တွေဖွင့်လိုက်ပြီးတဲ့နောက်မှာမျိုးနဲ့အနီးအနားကကြောင့်တွေကိုဒုတိယအဆင့်နဲ့အလန်းကွာတဲ့ဒေသကကြောင့်တွေကိုတတိယအဆင့်ထားပြီးဖွင့်လို့ဖို့စီစဉ်ထားကြောင်းလည်းပြောပါတယ်။ဆရာဆရာမတွေနဲ့နေရက်ပြန်မလာတဲ့ကျောင်းသားတွေအတွက်စီစဉ်ဆောင်ရွက်ထားတာကိုလည်းအခုလိုပြောပါတယ်။
ဒီကကျွန်တော်ဌာနကလည်းပဲမိမိဒေသကိုတာဝန်ထက်သောကိုသွားရမယ်ဆိုတော့လာကြမှာ။ဒါကြတော့ဒီမှာလုံချုံရင်ရှိတဲ့နေရာတွေကိုပဲကျွန်တော်ကမှတ်သေးပြီးလွတ်မှာလေ။လုံချုံရင်ရှိတဲ့နေရာတွေကိုတော့ပဲလွတ်မလဲ။အဲဒါမြို့ပေါ်မှာထားပြီးတော့အိစာတွေကိုသိမ့်တော်နေရာတွေမှာတာဝန်ယာယီတာဝန်ပေးမှာပေါ့။ဟိုနေရက်ဆက်ပါပြီးတော့သွားစီဒီပတ်တွေနောက်မှာခလေးတွေကလိုက်ပါသွားကြတယ်။ခလေးတွေကဟိုအစားမျိုးနေတယ်။ဟိုမြောက်ဦးတို့ကျောက်တော်တို့ပုံမချမ်းတို့စစ်တွေတို့ရောက်နေကြတယ်။အဲ့တော့အဲ့ခွေးတွေပြန်လာမှပြန်လာလို့ကျောင်းမှာရှိရင်တို့ကျွန်တော်ပြန်ပြရမယ်။ဒီလိုခွေးတွေကိုစိတ်ကြလို့ပို့ထားရင်တို့အဲ့ဒီရပ်တင်းမျိုးတွေမှာပဲစိတ်ကြလို့ရအောင်ကျွန်တော်စီစဉ်ထားတယ်
။အကြမ်းဖက်တိုက်ခိုက်တာတွေဖြစ်ပွားပြီးတဲ့နောက်ဒေသခံတချို့ဟာအခြားအရက်ဒေသကိုတိမ်းရှောင်တာတွေရှိတယ်လို့တချို့ကတော့မိမိနေရက်ဒေသကမခွာပဲဆက်လက်နေထိုင်သူတွေလည်းရှိနေပါတယ်။ရန်ကုန်မြို့ကဆွေမျိုးတွေစီတင်းရှောင်နေတဲ့မောင်းသောဒေသခံတဦးကတော့သူ့ရဲ့သားသမီးတွေကိုရန်ကုန်မှာပဲပညာသင်ကြားဖို့စီစဉ်နေကြောင်းပြောပါတယ်
။ကျမတို့ကလေးတွေကတော့ကျမတို့ကကလေးတွေကိုဒီကိုခေါ်လာပြီးတော့ဒီမှာစာသင်ခိုင်းတာ။အဲဒီနေရာကိုကျမတို့ဘလို့ခင်မင်းနဲ့မှပေါ်ဖို့မလိုတော့ဘူး
။မောင်းသောမြို့နယ်ကိုင်းကြီးရွာသားတဦးကတော့
အဲဘောဒီလိုကြောင်းပြန်ပြုမယ်ဆိုတော့ကျွန်တော်တို့ကကိုယ့်အကြောင်းကိုပြောတာ။ကျွန်တော်ကအခင်းပြတဲ့ကနေကျွန်တော်ဘယ်မှမသွားဘူး။ကျွန်တော်မိသားစုအကုန်လုံးရှိပြီ။
လက်ရှိလူကြုံရေးအခြေအနေကိုကန်းကြီးရွာသားကအခုလိုဆက်ပြောပါတယ
်။ဒါကတော့အခုချိန်ကမှတော့ဘာဟိုတည်ငြိမ်ရလည်းမဟုတ်ဘူး။ဒီကောဘယ်လိုမှပြောင်းချတတ်သမားတော့အဲ့လိုဆက်တော့မတတ်တော့ဘူးပေါ့။ဒါပေမဲ့ကျွန်တော်တို့ရှင်းရှင်းလေးလုပ်နေကြတော့ပြည်နေရတယ်။ဘယ်လိုမှလည်းကိုကတော့အဲ့လိုသူကတော့တတိယနေ့ပဲနေနေရတာပေါ့
။အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခြင်းကသူတို့ရွာသားတွေဟာတပတ်လောက်ညစဉ်တင်းဆောင်တာတွေရှိခဲ့ပေမဲ့အခုအခါမှာတော့လူကြုံရေးအခြေအနေတိုးတက်လာကြောင်းပြောပါတယ်။ဘူဒီတော်မျိုးနယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းအောင်တင်းကတော့ဘူဒီတော်မျိုးနယ်ကကျောင်းဖွင့်လိုက်တဲ့အခြေအနေနဲ့လူကြုံရေးအခြေအနေကိုအခုလိုပြောပါတယ
်။အဲကျွန်တော်တို့ကတော့မနေ့ကကျွန်တော်တို့ပညာရေးမှုရုံးကတော့ကျောင်းကူကျောင်းကိုစတင်ပြီးတော့ဖွင့်မယ်ဆိုပြီးအဲ့လိုတော့ဟာလားဒီလိုကြော်ညာထားတာကျွန်တော်သိရပါတယ်။ဒီကတော့တရားတက်ဖွင့်တွေကအကြောင်းတွေရှိနေပါတယ်။ကျွန်တော်တို့မျိုးနယ်ကမှတော့လောလောဆယ်မှာထူးထူးခြားခြားတော့မရှိဘူး။လောလောဆယ်တော့ဟဲ့ဒီနေ့အစီအစဉ်ရှိနေတယ်ဘလို့ဖြစ်လာမယ်လဲဆိုတာကိုတော့တောင်းကြည့်နေတုံးပဲဖြစ်ပါတယ
်ဘူဒီတော်မျိုးနယ်မှာစာတင်ကျောင်းပေါင်း210လောက်ရှိနေတာဖြစ်ပါတယ်ဘူဒီတော်မျိုးပေါ်မှာတော့လောလောဆယ်ကေဇေးရေးစခန်း10ခုလောက်ရှိပြီးမောင်းတော်မျိုးနယ်နဲ့ဘူဒီတော်မျိုးပဝန်းကျင်ကျေးရွာတွေကတိမ်းရှောင်လာသူ1500လောက်ရှိကြောင်းလည်းဦးထွန်းအောင်သိန်းကပြောပါတယ်ဒီရပိုင်းတွေအပြင်မှာအကျန်းဖက်သမားတွေကနေပြည်တော်ရန်ကုန်မန္တလေးနဲ့မော်လမြိုင်စတဲ့မြို့ကြီးတွေမှာအကျန်းဖက်တိုက်ခိုက်မယ်ဆိုတဲ့သတင်းတွေကြောင့်လုံခြုံရေးတင်းကျပ်တာတွေရှိနေတယ်လို့ရခိုင်ပြည်နယ်မြို့တော်စစ်တေမြို့မှာလည်းလုံခြုံရေးကိုတိုးမြှင့်ထားပါတယ်